နေဆက်အဝင်ထွက်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကအစစ်အစေးတင်းကျပ်နေတာကြောင့်မူဆယ်မြို့ကနေတဖက်နိုင်ငံကိုသွားရောက်အလုလုကင်ကြသူတွေနဲ့ကိုနေကအဝင်ထွက်တွေအခက်အခဲဖြစ်ကုန်ပြီးနေဆက်ကုန်သွယ်ရေးထိခိုက်နေရကြောင်းမူဆယ်မြို့ကန်တွေကပြောပါရတယ်။ဒီလိုအစစ်အစေးတာဟာနိုင်ငံကလုံထုံးလုံနီးအရဆောင်ရွက်တာဖြစ်ပြီးမူဆယ်မြို့ကကားပိတ်ဆို့မှုအခြေအနေကိုလည်းတဖက်နိုင်ငံကိုအကြောင်းကြားထားကြောင်းမြန်မာလမ်းမကတာဝန်ရှိသူတွေကဆိုပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါရတယ်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကနေတရုတ်နိုင်ငံရွှေလီနဲ့ကျဲကောင်ကိုဝင်ထွက်သွားလာတာတွေကိုတင်းကျပ်လာတာဟာအခုဆိုရင်တပတ်လောက်ကြာမြင့်လာခဲ့ပြီဖြစ်ပါတယ်ဒီလိုတင်းကျပ်လိုက်တာကြောင့်သွားလာရေးအတွက်လူတွေအခက်အခဲတွေ့ရသလိုကုန်တင်ကားမောင်းသူတွေကိုပါစစ်ဆေးတာကြောင့်မူဆယ်မြို့အတွင်းမှာရင်ကြောပိတ်ဆို့တာတွေဖြစ်နေကြောင်းဒေသခံတအူးကပြောပါတယ်ရှင
်တွေကတော့ဖိတ်နေကိုယ်မခံတာပေါ့ဝင်ခံတယ်ဟိုစစ်ဆေးတာပေါ့ဒါတော့ရပ်ဖို့အဓိကဖြစ်တယ်အစ်စ်စေးများတော့ကြာတာပေါ့ကြာတော့လူကအဝင်ဆက်များတော့ဖိုက်ပါတန်းစီတောက်ရတယ်ငနာကြီး၃နာရီလောက်ဆိုဖောက်ရတယ်အနည်းဆုံးတော့ကားကြီးရောအဲ့တိုင်းမဖြစ်အဲ့ကြောင့်ကားလိုင်းအကုန်လုံးတော့ပိတ်ပြီးဆက်တမျိုးလေးနီးနီးအဲ့လိုအစ်စ်စေးများတော့ပိတ်သွားတယ်
စစ်စေးရာမှာလက်ပွေယူတာအပြင်မျက်နှာကိုမှတ်တမ်းတပ်ပုံရိုက်ယူသလိုကိုရီးအချက်လက်တွေကိုပါစစ်စစ်မှတ်တမ်းတင်နေတာဖြစ်ပါတယ်မူဆယ်မြို့ကဂိယူနာပရာဟိတအသင်းဥက္ကဋ္ဌဦးတောင်ထွန်းကတော့ဒီလိုစစ်ဆေးတာတွေဆောင်ရွက်တာဟာနှစ်နိုင်ငံမှတ်ပုံတင်ကကိုင်ဆောင်သူတွေရှိနေတာကြောင့်လို့ကြားသိရကြောင်းနဲ့အချိန်ကျန်ကြာတာကြောင့်နေဆက်ကုံသွယ်ရေးကိုထိခိုက်နိုင်ကြောင်းပြောပါတယ
်။ဒီရုပ်ကနေပြီးတော့သူတို့ဗမာပြည်ကမှမှတ်ပုံတင်ရောက်တဲ့လူတွေဘက်ကမှတ်ပုံတင်လုပ်တဲ့လူတွေကမှတ်ပုံတင်ကိုကိုင်တဲ့လူတွေရှိနေတဲ့အတွက်ဒီကတော့အဲ့ဒါကိုစစ်ဆေးတာလို့ပြောတယ်ဗျာ။စစ်ဆေးတာလို့ပြောတဲ့အခါကျအဲ့တော့ဝါမှာသူကဟိုလက်ဝေယူတာပေါ့နော်အဲ့မှာကြာနေတာဗျာအဲ့ကြောင့်ကြာနေပြီးတော့ငယ်ငယ်ကုံတွေကြီးမှလည်းထိခိုက်မှုရှိတယ်သူတို့ဒီအဲ့ဝင်တဲ့အလုပ်သမားတွေမှလည်းထိခိုက်မှုရှိတယ်နောက်ဝင်ဆွဲထုတ်တဲ့ခြေကောင်တွေကိုဝင်ဆွဲထုတ်တဲ့လူတွေမှလည်းထိခိုက်မှုရှိတယ်ငယ်ငယ်ကုံတွေကြီးထိခိုက်မှုရှိတယ်ဆိုတာကကားတွေတားကြီးတန်းစီရတယ်လမ်းတွေလည်းပိတ်နေတာပေါ့နော်
ကျောင်းနိုင်ငံဘက်ကိုတွားရောက်အလုလုကင်တဲ့မြန်မာပြည်သားဟာ9သိန်းလောက်ရှိနိုင်ကြောင်းနဲ့တရက်ကိုလူ1000လောက်အဝင်ထွက်ရှိကြောင်းဒေသခံတွေကခန့်မှန်းထားပါတယ်။မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတဦးကတော့မူဆယ်မြို့မှာရင်ကျော်ပိတ်ဆို့တာတွေဖြစ်ပေါ်နေတဲ့အခြေအနေကိုတစ်ဖက်နိုင်ငံကိုအတိပေးအကြောင်းကြားထားပြီးဖြေရှင်းဆောင်ရွက်နေကြောင်းပြောပါတယ
်။နိုင်ငံတော်ကြီးကုန်းတွေကဒီလက်ဝေတို့နော်မျက်နှာကိုစင်ဖက်ယူတာလို့အဲ့လိုပေါ့နော်အဲ့လိုစနေနေ့ကသူကအဲ့ဒါကိုစက်တက်ဆောင်ရတဲ့အချိန်ကအမျိုးလုံးကြတော့ဘယ်တော့မှနိုင်ငံတကာမလုပ်နိုင်ကြပါဘူးနေဆက်ဒီမှာပေါ့အရင်တော့50ကျန်ကပြီးတော့စက်တက်30ပေါ့စနေကကြောင်းဘူဝါကကြောင်းတဲ့အချိန်ကျတော့ဟိုအရင်တော့50ကျောင်းနဲ့ပြီးတယ်ဟာစက်တက်30ဆိုရင်ဟိုနောက်ကနောက်ဆုံးကလူကတော့ဟိုသူကအချိန်ကြီးနဲ့ကြာသွားမှာတနင်္ဂနွေတုန်းကလို့ကြာသွားမှာပေါ့ဟိုကားပိတ်စုံဖြစ်နေရဆိုတာလည်းသူတို့ဘက်ကလမ်းပြောထားတယ်လေသူတို့ဘက်ကတော့ဒီအချိန်ကိုအများဆုံးဟိုဆောင်နေတာကြတော့အခုတော့အရင်ကတည်းကဆောင်တော့ဟိုတော်လေးကိုညော့တော့ပါလားကိုကြီးတော့တို့ဒီကောင်းလာရပါတို့ချက်လာရလို့လာလို့ရှိမှမြန်တော့ပါဘူ
းကျုပ်နိုင်ငံဘက်ကအခုလိုစစ်ဆေးဖို့အတွက်မေလာဆန်းကရေကအကြောင်းကြားထားခဲ့တာဖြစ်ပြီးမူဆယ်မြို့မှာမေလာ12ရက်နေ့ကတိုက်ပွဲဖြစ်ပွားတာနဲ့သက်ဆိုင်မှုမရှိကြောင်းလည်းပြောပါတယ်မေလာ12ရက်နေ့က TNLA ကတအန်းပလောင်တပ်ဖွဲ့ကမူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးအပြန်အလှန်တိုက်ပွဲတွေကြောင့်တေဆုံးသူတွေတဲမှာကျုပ်နိုင်ငံသား3ယောက်ပါဝင်တယ်လို့ကျုပ်နိုင်ငံဘက်ကကြေညာခဲ့ပါတယ်ဒါအပြင်တိုက်ပွဲကြောင့်သူတို့နယ်မြေတဲကိုကြီးစံတွေကြောက်တယ်လို့လဲကန့်ကွက်ထားပါတယ်။ကျုပ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်ပြိပခအတွင်ကသက်ဆိုင်ရာအင်အားစုတွေအားလုံးကိုလဲထိထိသိမ့်သိမ့်လှုပ်ဆောင်ဖို့တိုက်တွန်းခဲ့ပါတယ်။ဒီစစ်ပွဲကြောင့်မူဆယ်ကုံသွယ်ရေးလမ်းဟာရာရီရက်ဆိုင်သွားခဲ့ပေမဲ့ဒီနောက်မှာတော့ပုံမှန်ပြန်ဖြစ်ခဲ့တာပါ။လောလောဆယ်မှာမြန်မာနိုင်ငံဘက်ကကျုပ်နိုင်ငံဘက်ကိုစံတကြပြောင်းတဲ့လေယာထွက်ကုန်တွေကိုတရားဝင်ကျင့်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုဖို့ပြင်ဆင်နေသလိုစီးပွားရေးစုံတစ်ခုကိုတည်ထောင်ဖို့အတွက်လည်းစီစဉ်ဆောင်ရွက်နေပါတယ်။ဒီလိုပြင်ဆင်မှုတွေရှိပေမဲ့ဒေတာရင်းမတည်ငြိမ်မှုနဲ့မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေဆက်ကုံသွယ်ရေးတိုးမြင့်ဖို့ဟာစိန်ခေါ်မှုတွေရှိနေကြောင်းဝေဖန်ထောက်ပြတာတွေရှိနေပါတယ်။